မြန်မာနိုင်ငံကိုစစ်လက်နက်တင်ပို့နေတဲ့ဆာဗီးယားရုရှားနဲ့တရုတ်နိုင်ငံတွေကိုဥရောပပါလီမန်ကရှုတ်ချလိုက်ပါတယ်။မြန်မာစစ်တပ်အာဏာသိမ်းပြီးနောက်ပိုင်းအရဲသားတွေကိုဖိနှိပ်ပြီးကျူးလွန်နေတဲ့လူခွင့်ချုပ်ဖောက်မှုတွေအတွက်စစ်လက်နက်တင်ပို့နေတဲ့နိုင်ငံတွေမှာလည်းအပြစ်ရှိတယ်လို့ဥရောပပါလီမန်ရဲ့မနေ့ကဆုံးဖြတ်ချက်မှာဖော်ပြထားပါတယ်။ဆာဗီးယားနိုင်ငံရဲ့ဝန်ကြီးကတော့မြန်မာနိုင်ငံကိုလက်နက်တွေထောက်ပံ့နေတယ်ဆိုတဲ့ပြီးခဲ့တဲ့ဖေဖော်ဝါရီလကုလသမဂ္ဂအထူးကိုယ်စားလှယ်ထောမတ်စ်အန်ဒရူးရဲ့အစီရင်ခံစာကိုညှင်းဆဲခဲ့ပါတယ်။တချိန်တည်းမှာယူကရိန်းအကြက်တဲကိုနိုင်ငံတကာကအာရုံစိုက်နေတာဟာမြန်မာပြည်သူတွေခံစားနေရတဲ့ပြင်းထန်တဲ့ဘေးဒုက္ခတွေကိုမေ့ပစ်လိုက်တာမဟုတ်ဘူးလို့လည်း EU ဥရောပသမဂ္ဂရဲ့စန်တန်ဘိုးနဲ့ပွင့်လင်းမြင်သာမှုဆိုင်ရာဌာနဒုတိယအကြီးအကဲဗီရယာအီရိုရိုဘာကဥရောပပါလီမန်မှာပြောခဲ့ပါတယ်။မြန်မာနိုင်ငံနဲ့စစ်တပ်ကအင်အားအလွန်ကျွန်းသုံးဆိုးရတဲ့လူခွင့်ရေးတွေတိုးပြီးချိုးဖောက်ကျူးလွန်နေတာတွေကိုမိတ်မထားဖို့ဥရောပကော်မရှင်အကြီးအကဲဂျိုးဆက်ဘော်ရဲရဲ့ကိုစားပြောတဲ့မေးခွန်းထဲမှာသူကတိုက်တွန်းသွားခဲ့ပါတယ်။တချိန်တည်းမှာပဲအာဆီယံဆိုင်ရာဥရောပသံမတ်ကြီးအီဂိုဒရက်စမန့်စ်ကိုမြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်ဖြစ်ခန့်ထားလိုက်တယ်လို့လည်းဗီရယာအီယိုရိုဘာကထည့်ပြောသွားပါတယ်ခင်ဗျာ